ဒီနေ့နိုဝင်ဘာလ15ရက်နေ့မှာတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကမွတ်စလင်ဒုက္ခသည်တွေပြန်လာမယ်ဆိုပြီးတော့မြန်မာအစိုးရတာဝန်ရှိသူတွေဟာမနက်ပိုင်းကပင်မောင်နှောမြို့နယ်တောင်မြို့လက်ဝဲနယ်ငခွေရစခန်းတွေမှာအဆင်သင့်စောင့်ဆိုင်နေခဲ့ကြတာပါနှစ်နိုင်ငံသဘောတူညီချက်အတိုင်းဒုက္ခသည်တွေပြန်လာကြလိမ့်မယ်လို့မျှော်လင့်ခဲ့ပေမဲ့ဘယ်သူမှပြန်မလာကြဘူးလို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမင်းအေးကသတင်းတော်တွေကိုပြောပါတယ်ဒုက္ခသည်တွေပြန်မလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဲပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမင်းအေးကသတင်းတော်တွေကိုအခုလိုရှင်းပြခဲ့ပါတယ်
ဒုက္ခသည်စခန်းဒီမှာပြန်ကျင်တယ်လို့ပြောတဲ့လူဆိုရင်တားမြစ်တယ်ပုံစံဖြည့်ဖို့အတွက်သူတို့မှာပုံစံတွေလက်ထဲမှာမရှိဘူးပုံစံဖြည့်ခွင့်မရဘူးဘလို့မှမရနိုင်ဘူးပြန်ကျင်တယ်လို့ပြောရင်အပြစ်ရှာတယ်နှိမ့်ဆက်ညှဉ်းပန်းတယ်တပ်ပစ်တဲ့အထိအဲ့ဒီဘက်ဒီမှာလုံနေတယ်နော်လုံနေတယ်အဲ့လိုဟာမျိုးတွေအကြောင်းမလို့သူတို့မှာပြန်လာကျင်တော့လဲထိတ်လန့်ကြောက်မှုတွေနဲ့ကိုယ့်ဘက်မှာခံစားနေရတယ်ဒီဘက်ကမယုံလို့မလာကျင်လို့မဟုတ်ဘူးယုံပြီးလာကျင်တဲ့လူတွေအများကြီးရှိ
နှစ်နိုင်ငံသဘောတူညီချက်အတိုင်းပြန်ပို့မဲ့ဒုက္ခသည်တွေကိုကုလသမဂ္ဂမဟာမင်းကြီးယုံ UNECR ကကိုယ်ဆန္ဒအလျောက်ပြန်လာမဲ့သူရှိမရှိစစ်ဆေးပြရမယ်တာဝန်ရှိတယ်လို့လည်းပြောပါတယ်။ပြန်လာကြမဲ့ဒုက္ခသည်တွေကိုသဘောတူသတ်မှတ်ချက်တွေအတိုင်းစနစ်တကျလွှဲပြောင်းပေးလိုက်မယ်လို့မျှော်လင့်ခဲ့ပေမဲ့လက်တွေ့မှာတော့အဲ့ဒီလိုမျိုးဖြစ်မနေတာကိုတွေ့ရတယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဒုက္ခသည်တွေပြန်ဝင်လာရတဲ့အတွက်ကုလသမဂ္ဂမဟာမင်းကြီးယုံ UNECR ကအမှန်တကယ်ပြန်လာလို့တဲ့ဒုက္ခသည်တွေအတွက်ပံ့ပိုးကူညီသင့်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကလည်းသဘောတူညီချက်တွေအတိုင်းတည်တည်ကြကြဆောင်ရွက်ဖို့သင့်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီနေ့ဒုက္ခသည်တွေပြန်မလာနိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးဘယ်သူ့ကိုမှအပြစ်မတင်ခြင်းသလိုသဘောတူညီချက်ပါအတိုင်းတည်တည်ကြကြဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းလိုကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။အ
ဲကျွန်တော်ကတော့ဒီလိုလေးအပြစ်တင်တဲ့အလုပ်တွေကျွန်တော်ကတခါမှမလုပ်ဘူး။အပြစ်တင်တာမလုပ်ဘူး။ပူးပေါင်းဆောင်ရွက်ဖို့ပဲကျွန်တော်ကတိုက်တွန်းတယ်။အဲ့လိုပဲလုပ်ချင်ပါတယ်။ဘာလို့လဲဆိုလမ်းစဉ်ရရှိပြီးသားတကယ်ဘာလုပ်ရမယ်ဆိုတာတကယ် detail physical arrangement ဆို detail ရှိပြီးသားဒါတွေကိုကျွန်တော်ကအထမြက်အောင်ပုံစံကျဖြစ်အောင်ဘင်္ဂလားဒေ့ရှ်ကိုပူပေါင်းပါဝင်မှာလို့ပဲတိုက်တွန်းချင်ပါတယ
်။နေရပြန်လာကြမဲ့ဒုက္ခသည်တွေရဲ့စိုးရိမ်မှုတွေကိုမြန်မာအစိုးရအနေနဲ့နားလည်ပြီးဥပဒေနဲ့အညီနေထိုင်မယ်ဆိုရင်ဘယ်သူမှဆိုလုံခြုံမှုရှိမှဖြစ်တယ်လို့လည်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြင့်အေးကပြောပါတယ်
ကျွန်တော်နိုင်ငံလေအချုပ်ချာအာဏာပိုင်တဲ့နိုင်ငံဖြစ်တယ်ကျွန်တော်နိုင်ငံမှာကျွန်တော်နိုင်ငံဥပဒေတွေရှိတယ်နှီးဥပဒေရှိတယ်လုံထုံးလုံးကြီးရှိတယ်အဲ့တော့ဒီနိုင်ငံနဲ့လာရင်ဒီအချုပ်ချာအာဏာပိုင်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်ဒီမှာရှိတဲ့ဥပဒေနှီးဥပဒေလုံထုံးလိုက်နာရမှာပေါ့လိုက်နာရမယ်လိုက်နာနိုင်ဖို့အတွက်ကိုရှိရမယ်အဲ့တော့အဲ့လိုမျိုးကျွန်တော်တို့မှာရှိတယ်ဥပဒေဘောင်တွင်နေထိုင်ခြင်းဘေးကင်းရန်ကွာလွန်ချမ်းသာဆိုတဲ့စကားလည်းရှိတယ်ဥပဒေနဲ့တာသူတို့နေစိတ်မဖြစ်စရာကြောင့်ပါမရှိဥပဒေကိုကျော်လွန်လာရင်တော့စိတ်ဖြစ်ချင်မှာဖြစ်အဲ့တော့ဥပဒေတိုင်းနေထိုင်ရင်စိတ်ဖြစ်စရာအကြောင်းမရှိတဲ့အတွက်ကြောင့်ဥပဒေနဲ့နေထိုင်ဖို့ကျွန်တော်အနေနဲ့တိုက်တွန်းလိုတယ
်ဒုက္ခသည်တွေတောင်းဆိုနေတဲ့နိုင်ငံသားဖြစ်ရေးကိစ္စလွတ်လပ်စွာသွားလာခွင့်တရားမျှတမှုရရှိရေးကိစ္စတွေနဲ့ပတ်သက်ပြီး RFA ကမေးမြန်းရမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီကိစ္စတွေကိုအစိုးရဘက်ကအကောင့်တေဘောဆောင်ရွက်နေတဲ့အစီအစဉ်တွေထဲမှာပါဝင်ပြီးသားဖြစ်တယ်လို့ပြောပါတယ်ဒုက္ခသည်တွေဒီနေ့ပြန်မလာကြပေမဲ့နောက်နေ့တွေမှာပြန်လာနိုင်မလားဆိုတဲ့မေးခွန်းကိုတော့ပြန်လာခြင်းနဲ့ဒုက္ခသည်တွေကိုပြန်လာလို့ရအောင်ပူပေါင်းဆောင်ရွက်မှုအပေါ်မှာမူတည်နေပြီးမြန်မာဘက်ကတော့ဒုက္ခသည်တွေကိုလက်ခံဖို့အစဉ်အသင်းဆက်လက်ရှိနေဦးမှာဖြစ်တယ်လို့လည်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုပါရခင်ဗျာ